မြန်မာမှာလူသိန်းချီရေပြီးကြောင့်ရေပြီးကြောင့်ပြောင်းရွှေ့နေရခြင်းမှာအမေရိကန်ကလည်းကူညီဖို့ပြောလိုက်ပါတယ်။မြန်မာနိုင်ငံအပါအာရှတဝန်ဒီယာဂီမုန်တိုင်းတိုက်ဖုံးကြောင့်လူတွေသေဆုံးနေရတာအတွက်ဝန်းနေမိပြီးလိုအပ်တဲ့အကူအညီတွေပေးဖို့အသင့်ရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်တာပါ။အင်အားဖြင့်ယာဂီမုန်တိုင်းကြောင့်ဗီယက်နမ်မှာလူများပြားသေဆုံးခဲ့ရတာကိုဝန်းနေချေကွဲမိပြီးအကူအညီတွေပေးသွားမယ်လို့မနစ်စက်တင်ဘာ12ရက်နေ့ရက်စွဲနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကျင်းညာချက်ထုတ်ပြန်ခဲ့တာပါ VNN နဲ့တရုတ်ပြင်ဒီမုန်တိုင်းကြီးအကြောင်းထိုင်းလာအိုစ်မြန်မာဖိလစ်ပိုင်မှာလည်းရေကြီးကျယ်လွှမ်းပြီးသေဆုံးထိခိုက်ရတာအတွက်စိတ်မကောင်းဘူးလို့ဒီကျင်းညာချက်ထဲမှာဖော်ပြထားခြင်းမြန်မာမှာလည်းလူ2000ကျော်ရွှေ့ပြောင်းနေရပါတယ်ပဲခူးနဲ့မန္တလေးတိုင်းနောက်ရှမ်းနဲ့ကရင်ပြည်နယ်နေပြည်တော်အပါအဝင်တိုင်းနယ်ပြည်နယ်ခုနှစ်ခုက34မြို့နယ်မှာရေကြီးနေပြီးအနည်းဆုံး33သေဆုံးခဲ့ကအင်ဂျီ4000ကျော်နဲ့လူပေါင်း23000ကျော်ရွှေ့ထားရတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။ဒါပေမဲ့ရေပြေးကြောင့်လူအသေးပြောက်အရေးအတွက်စင်းဟာစစ်ကောင်စီဘက်ကတရားဝင်ထုတ်ပြန်တဲ့စည်ရင်တွေထက်အများကြီးပိုများနိုင်ပြီးရာနဲ့အခြေအထိရှိနိုင်တယ်လို့ဒေသခံတွေကစိုးရင်တကြီးခံမှန်းနေကြပါတယ်။ဒါအပြင်ရန်ကုန်မနီလန်ပါဝင်ကာလမီယက်ထားတဲ့တချို့ရေလွှမ်းနေလို့အသွာလာပြတ်တောက်နေတယ်လို့တရားတွေကြိုးပြက်ပြီးစိုက်ခွင်းတွေလည်းရေလွှမ်းမှုနေပါတယ်။လူတရကျော်ရေမြုပ်တဲ့နေရာတွေမှာရေပြီးဒုက္ခသည်တွေဟာအင်ခေါမိုးတွေဖြစ်ပင်အမြင်ပေါ်တွေတက်ပြီးကိစေးတွေကိုစောင့်ကြည့်နေရပါတယ်ဒီရေလွှမ်းမှုတွေကြောင့်ရေလွှမ်းမှုတွေကြောင့်လက်နက်ကင်ပဋိပက္ခတွေကြောင့်ဆစ်ပေးရှောင်နေရတဲ့ဒုက္ခသည်စခန်းတွေမှာလည်းရေကြီးမြေပြိုတာတွေခံစားနေရပါတယ်ခင်ဗျာ